ဥပမာလက်ထက်ကထုတ်ပြန်ခဲ့တဲ့စစ်အုံတွေမိဂိုးပမာဏရှော့ချရေးအမိန့်ကိုအမေရိကန်သမ္မတထရမ့်ကဒီသတင်းပတ်အတွင်းဖြတ်သိမ်းမဲ့အမိန့်ထုတ်ပြန်လိုက်မယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA အကြီးအကဲကပြောပါတယ် EPA ရုပ်သံဌာနနဲ့ This Week မေးမြန်းခန်းအစီအစဉ်မှာ EPA ဒါရိုက်တာပရူတစ်ကဒီအဲ့လိုပြောကြခဲ့ပြီးအမေရိကန်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးမှုလုပ်တဲ့တပြိုင်တည်းထဲမှာသဘာဝပတ်ဝန်းကျင်ကိုလည်းကာကွယ်သွားရမယ်ဆိုတဲ့ချင်းကပ်မှုမျိုးနဲ့လှုပ်သွားမယ်လို့သမ္မတထရမ့်ကယုံကြည်ထားကြောင်းလည်းရှင်းပြပါတယ်။အလုတ်ကန်တဲ့ဖွံ့ဖြိုးမှုကိုဇောင်းဝေးရင်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမှာဖြစ်ပြီးသဘာဝပတ်ဝန်းကျင်တစ်ခုတည်းကိုအလေးထားနေပြန်ရင်လည်းအလုတ်ကန်ဖွံ့ဖြိုးမှုအတွက်ထိခိုက်လာမှာဖြစ်တယ်ဆိုတာကျွန်တော်တို့လက်ခံထားပြီးဖြစ်တယ်လို့ပရိတ်ကပြောပါတယ်။ကြောင်ပြီးသွေးနဲ့အခြားလောင်စာသုံးဆက်ယုံတွေကထွက်တဲ့မိဂိုးပမာဏရှော့ချရေးကန့်သတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့လုပ်တဲ့သမ္မတထရမ့်ရဲ့အစီအစဉ်ဟာအလုတ်ကန်ဖွံ့ဖြိုးရေးကိုရောပတ်ဝန်းကျင်ကိုပါမထိခိုက်ရေးကိုပါဇောင်းပေးပြီးဒီလေဒုတန့်စင်ရေးအဥပဒေဘောင်အတွင်းကလှုပ်ဆောင်သွားမယ်လို့ EPA အကြီးအကဲကပြောကြားပါတယ်။